င်းကြီးနဲ့အပါအဝင်မြန်မာနိုင်ငံအရှိချမ်းမှာကမ္ဘာ့ဘဏ်ရဲ့အမေရိကန်ဒေါ်လာတန်း100ကျော်ဖွံ့ဖြိုးရေးစီမံကိန်းတွေဟာလက်ရှိနိုင်ငံရေးပြည်လည်မှုမရှိသေးတဲ့အခြေအနေကြောင့်ဒေသခံတိုင်းရင်းသားတွေကတန်းတူအကျိုးခံစား권ရှိစေမှာမဟုတ်တဲ့အတွက်ကန့်ကွက်ကြောင်းကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့က VOE ကိုပြောပါတယ်ဖွံ့ဖြိုးဆဲမြန်မာနိုင်ငံမှာကမ္ဘာ့ဘဏ်ရဲ့အကူအညီတွေအထူးလိုအပ်နေခြင်းဒေသခံပြည်သူတွေကဒီစီမံကိန်းတွေကိုဘာကြောင့်မယုံကြည်မှုနဲ့စိုးရိမ်မှုတွေရှိနေတယ်လဲပညာရှင်တွေဘက်ကရောဘလို့ထောက်ပြမှုတွေရှိနေပါလဲဆက်ပြီးနားဆင်ပါရှင်ကျင်းပြင်းနေမှာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအများအများလိုအပ်နေပေမဲ့ဒီစီမံကိန်းတွေကိုအကောင့်ထဲဖော်ဖို့မှန်ကန်တင့်လျော်တဲ့အချိန်မရောက်သေးဘူးလို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်အဖွဲ့ရဲ့မနေ့တနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးသဖြင့်ကျင်းပြင်းနေမှာစစ်မှန်တဲ့ငင်းချမ်းရေးမရသေးတဲ့အချိန်မြန်မာစစ်တပ်ပေါ်ဒေသခံကရင်တွေကကြောက်လန့်နေဆဲဖြစ်တဲ့အချိန်မှာဖွံ့ဖြိုးရေးစီမံကိန်းတွေအပေါ်ပြည်သူတွေကယုံကြည်မှုမရှိဘူးလို့ကရင်ငင်းချမ်းရေးအထောက်အကူပြုကွန်ရက်ပြောခွင့်ရစလုံးဖန်းက VOE ကိုပြောပါတယ်
။ဘူးလက်ရှိကရင်ပြည်နယ်မှာစစ်တပ်တွေအများကြီးရှိတာပေါ့နော်။အဲ့ဒီအဲ့ဒါကြောင့်ဒီလူထုတွေကအားကြောက်ရတာပေါ့နော်။အဲ့ဒီကတော့အဲ့ဒီကရင်လူထုတွေကသူတို့အရေးကြီးဆုံးကဘာလို့ဆိုလဲဆိုတော့အဲ့ဒီစစ်တပ်တွေကိုညံ့ညံ့ပြန်ရုပ်သိမ်းဖို့ပေါ့နော်။အဲ့ဒီတမတော်စစ်တပ်ကိုပြန်ရုပ်သိမ်းပြီးတော့စစ်မှန်တဲ့နိုင်ငံရေးစီမံခွဲလုပ်ဖို့ပေါ့။လူထုကရင်လူထုတွေအဲ့လိုစိတ်ဆင်းတာပေါ့နော်။အဲ့ဒီစီမံတဲ့ညီငယ်ရေးရဖို့နောက်ပြီးတော့နိုင်ငံရေးစီမံမှုရှိမှ project တွေ development တွေလုပ်ဖို့သူကလိုချင်တာပေါ့
ကမ္ဘာ့ဘဏ်ရဲ့ငင်းကြေးရေးနဲ့တာယာဝါပြောရေးလူထုစီမံကိန်း PPCP ကိုနေပြည်တော်ကဗဟိုအစိုးရနဲ့ပဲညှိနှိုင်းသဘောတူခဲ့တာဖြစ်ပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝင်ကြီးဌာနအထွေထွေအုပ်ချုပ်ရေးဦးစီးဌာနကပဲလှုပ်ဆောင်သွားမှာဖြစ်တဲ့အတွက်ဒေသခံပြည်နယ်တွေဘက်ကအခုလိုဖွံ့ဖြိုးရေးစီမံကိန်းတွေမှာပါဝင်ဆုံးဖြတ်ခွင့်မရခဲ့ကြောင်းလည်းအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံကပဋိပက္ခဖြစ်ရာဒေသတွေအတွက်ကမ္ဘာ့ဘဏ်ရဲ့စီမံကိန်းတွေဟာမြန်မာအစိုးရနဲ့ပဲတစ်ဖက်သက်ရေးဆွဲထိန်းချုပ်တဲ့ပုံစံမျိုးပြောင်းလဲတင်ပြီလို့စလုံးဖန်းကဆိုပါတယ
် development လုပ်ချင်လို့ရှိတော့အတိအကတော့အဲ့ဒီဒေသခံလူတွေနဲ့ consultation လုပ်ဖို့လဲလိုတယ်နောက်ပြီးတော့အဲ့ဒီတစ်ဖက်သား central အစိုးရနဲ့လုပ်ဖို့တော့မကောင်းတော့အဲ့ဒါအားလုံးကိုတိုင်ပြဖို့လိုတော့ကြာတဲ့ဒီ consultation လုပ်တယ်နောက်ပြီးတော့ဒီနိုင်ငံရေးတည်ငြိမ်မှုရှိမှလုပ်သိချင်တာပေါ့ဒီဒီသားဆိုင်ရာဘာလို့ဖြစ်လဲဆိုတော့ကျွန်တော်နိုင်ငံဒီနိုင်ငံရေးတည်ငြိမ်မှုမရှိသေးတဲ့အတွက်ကြောင့်အဲ့ဒီလောက်မဲ့တယ်မလို့ပြင်ဖို့ပါကျေတော့ချင်တယ
်ကမ္ဘာ့ဘဏ်ရဲ့စီမံကိန်းမှာသုံးမဲ့ဒေါ်လာတန်း100ကျော်ဟာမြန်မာအစိုးရကကမ္ဘာ့ဘဏ်ကိုပြန်ပြီးပေးဆက်ရမယ့်အချင်းငွေဖြစ်ပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေကိုအကူအညီပေးနေတဲ့ကမ္ဘာ့ဘဏ်အနေနဲ့စီမံကိန်းချမှတ်မယ်ဆိုရင်အဖက်ဖက်ကထည့်သွင်းစဉ်းစားလိရှိပေမဲ့အခုမြန်မာနိုင်ငံကိစ္စမှာအခြေအနေတမျိုးဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကသုံးသပ်ပါတယ
်ကျွန်တော်တွေ့ကြုံရတော့ကမ္ဘာ့ဘဏ်အဖက်ဖက်ကစဉ်းစားပြီးမှလုပ်တော့ပါလေအခုကျွန်တော်နိုင်ငံဖွဲ့စည်းပုံကဘဟုဆိုးရနဲ့ပြည်နယ်ဆိုးရနှစ်ပိုင်းရှိတော့ရှိတဲ့အခါမှာကျွန်တော်တရားတော်ကတော့ဘဟုဆိုးရနဲ့ညီနိုင်ငံတော်ရှိတယ်လေဆိုတော့အဲ့ဒါကတော့မဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ်ကမ္ဘာ့ဘဏ်လောက်တဲ့ solution နဲ့ပြန်စဉ်းစားဖို့သင်တယ်လို့ကျွန်တော်မြင်ပါတယ
်ကမ္ဘာ့ဘဏ်ရဲ့အကူအညီတွေဟာနိုင်ငံအတွက်လိုအပ်ပေမဲ့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုရှိဖို့နဲ့အဓိကဒေသခံတွေပူးပေါင်းပါဝင်မှသာထိရောက်အကျိုးရှိမှာဖြစ်တယ်လို့ဦးကန်ထွန်းကပြောပါတယ
်ကမ္ဘာ့ဘဏ်ကဝင်လာလို့ဆိုတာတော့ကောင်းတယ်ပါလေရိုးရိုးဟိုချင်းွေတဲ့ဆိုင်ကမ္ဘာ့ဘဏ်ကတော့ဝင်မှာကျွန်တော်တို့လုပ်တော့ရတယ်ဦးစားပေးတာကမ္ဘာ့ဘဏ်နဲ့ပါပါလေစီးပွားရေးတိုးတက်မှုတွေကတော့အထောက်အပံ့ဖြစ်မယ်အတုံးတော့လည်းအမတမ်းမှနည်းတယ်မပြောပါလောက်ပါလေတိုးတော့တစ်ဖက်မှာပြန်ကြည့်ရင်ခုနိုင်ငံရဲ့အခြေအနေပေါ့လေတိုင်းပြည်ရဲ့အခြေအနေကဟိုရခိုင်တို့ကရင်တို့မွန်တို့မှာလည်းမတည်မငြိမ်ဖြစ်နေတာတပိုင်းနောက်တစ်ခုကလူတို့ရဲ့ဆက်ညက်ဘက်တည်ရှိနေတယ်ဆိုရင်တော့ကျွန်တော်ကတော့လောဆယ်မလုပ်သင့်ဘူးလို့မြင်ပါတယ်နောက်တစ်ခုကဒီပွင့်လင်းညင်သာမှုကတိတ်ရေးကြည့်ပါတယ်အားမဆိုလူတို့တွေနဲ့ခြားပြလူတို့ရဲ့ပါဝင်ကူညီမှုကအဲဆိုသူတို့ပြည်မြန်မာလောက်အောင်မလုပ်အောင်ဆိုတော့လူတို့ကအားတက်တကြောရုံရုံချီချီနဲ့ပါဝင်ကူညီမှသာလျှင်ဒီစီမံကိန်းတွေကအောင်မြင်မှုရမယ်လို့ကျွန်တော်မြင်ပါတယ်
မြန်မာနိုင်ငံအရှိတ်အဝါချမ်းမှာအကောင့်ထဲပေါ်တဲ့ကမ္ဘာ့ဘဏ်စီမံကိန်းရဲ့ရည်ရွယ်ချက်ဟာ ဒေတာရင်းအခြေခံအဆောက်အုံတွေနဲ့ဝန်ဆောင်မှုတွေမှာနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံမှုနှင်ပါခဲ့တာကိုကင်တွယ်ဖြေရှင်းဖို့နဲ့ဈေးကွက်အသားပေးလုပ်ငန်းတွေကိုကူညီထောက်ပံ့မှုဖြစ်တယ်လို့စီမံကိန်းနဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2018ခုနှစ်နေပြည်တော်မှာကမ္ဘာ့ဘဏ်နဲ့မြန်မာအစိုးရတို့ပူးတွဲပြုလုပ်တဲ့မြန်မာနိုင်ငံရေရှည်ဖွံ့ဖြိုးတိုးတက်ရေ